of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day 2018ခုနှစ်မေလ17ရက်တောက်ကြနေ့ညဘက်စီစဉ်နေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းလိုမီတာ1925 32နဲ့လိုင်းလတ်190ရိုးကနေထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဦးတွေ့ဖို့ပြင်ဆင်နေမှုတွေတိုးတက်လာတဲ့အပေါ်တရုတ်နဲ့ဂျပန်တို့ကကြိုဆိုပါတယ်အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်ဖန်ဆီးခံထားတဲ့မလေးရှားအတက်ခံခေါင်းဆောင်အန်ဝါအီဗရာဟင်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်တက်မဟာဒီယာကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားမှာပါခင်
ဗျဟုတ်ကဲ့ပါခင်ဗျမလေးရှားနိုင်ငံမှာတစ်ချိန်လုံးကဝန်ကြီးချုပ်ဟောင်ဖြစ်ခဲ့တဲ့မဟာဒီယာမိုဟာမက်ဒီကရရပိုင်းမှာအနိုင်ရသွားတဲ့မလေးရှားရွေးကောက်ပွဲပေါ်မြန်မာနိုင်ငံအနေနဲ့ဘယ်လိုသင်ခန်းစာယူနိုင်တယ်လဲဆိုတဲ့သုံးသပ်ချက်မှာတော့
ဒီလက်ရှိဆိုတော့ဖြုတ်ချဖို့ပါဗျာဒီအတိုက်ခံပါတီအနေနဲ့သူတို့ဘီဝါဆွဲနိုင်တယ်စီးယုံနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ထင်တယ်ကျွန်တော်သင်ခန်းစာယူတဲ့ကိစ္စလေ
းမြန်မာနိုင်ငံရေးလိလသုံးသပ်သူဦးအောင်သူညင်းရဲ့အမြင်တွေပဲဖြစ်ပါတယ်သတင်းလေးအပြီးမှာနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာဒီမြောက်ပိုင်းမှာရှိတဲ့ဒီတပ်မတော်နဲ့ SSPB ရှမ်းမြောက်ပိုင်းတို့ရဲ့တပ်ပွဲထပ်မံဖြစ်ပွားတဲ့သတင်းနဲ့အတူကရင်ပြည်နယ်ကတိုက်ပွဲတွေရပ်တန့်သွားအောင်ဘယ်လိုညှိနှိုင်းဆောင်ရွက်သွားမလဲဆိုတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိတယ်ရှိပါတယ်နောက်ပိုင်းမှာအဖက်ဆင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နှီးပညာနဲ့တုဒ္ဒဆုံနဲ့အမေရိကန်တကွင်စာရတွေကိုလည်းတင်ဆက်အောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဖို့ပြင်ဆင်နေမှုတွေတိုးတက်လာနေတဲ့အပေါ်တရုတ်နိုင်ငံကဝမ်တာကြိုဆိုကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလာကောင်းနေထွက်ပေါ်လာဖို့မျှော်လင့်နေကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပဲပြောပါတယ်စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့မှာတွေ့ဆုံကြမယ်အကြောင်းသမ္မတထရန့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲသမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကောင်ချောင်ကဒီကနေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောကြားသွားခဲ့တာပါတချိန်ထဲမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိနေတဲ့အကြောင်းပြောပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးဒုံးကျည်စမ်းသပ်ပြစ်လုပ်မှုတွေအပြင်အထူးသဖြင့်ဂျပန်နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံတဲ့အာရမဖန်ဆီးခေါ်ဆောင်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ဒီထိပ်သီးဆွေးနွေးပွဲကနေအလားအလာကောင်းနေထွက်ပေါ်လာဖို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းဂျပန်နိုင်ငံဟိုကိုဒိုကျွန်းဆပ်ပိုရိုမြို့မှာဒီကနေ့သတင်းတောက်တင်နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်အာဘေကပြောဆိုခဲ့တာဖြစ်ပါတယ်။သတင်းပတ်အတော်ကြားထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အူးတို့စင်ကာပူမှာဇွန်လ12ရက်နေ့တွေ့ဆုံမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့ကြာသပတေးနေ့ကပဲပြောကြားလိုက်တာဖြစ်ပါတယ်။
ပါကစ္စတန်တပ်အမှုရမ်းတွေအပေါ်အမေရိကန်ပြည်ထောင်စုကခီးသွွားကနမိုရီတောက်ကြနေမှာစတင်လှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်တပ်အမတ်ကြီးအဇစ်ချောင်ဒရီက VOA ကိုပြောပါရယ်။ဒါအပြင်အခုလိုလှုပ်ဆောင်မှုဟာမှန်ကန်တဲ့လောက်ရမဟုတ်ကြောင်းနဲ့နိုင်ငံဆက်ဆံရေးပုံမှုရင်းနှီးလာချိန်မှာခုလိုမလုပ်တင်ကြောင်းလည်းပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးခုချိန်မှာဘာမှပြောကြားဖို့မရှိဘူးလို့ပြောပါရယ်။ဒါပေမဲ့လည်းနိုင်ငံခြားအသင်းအဖွဲ့များဆိုင်ရာ1980နှစ်အဥပဒေအရအခုလိုလှုပ်ကိုင်းနေတယ်လို့အရင်ကပြောကြားခဲ့ပူပါရယ်။ပါကစ္စတန်တပ်အမှုရမ်းတွေဟာခွင့်ပြုချက်များပဲသူတို့ရဲ့ Washington DC တာယုံဓမ္မမုတ်တခြားမြို့တွေမှာဖွင့်ထားတဲ့ကောင်စီဝန်ယုံတွေကလည်းကီလိုမီတာ40တက်ကျော်ပြီးတော့တွာလာခွင့်မရှိကြောင်းပြီးခဲ့တဲ့လတုန်းကပါကစ္စတန်သတင်းမီဒီယာမှာဖော်ပြပါရယ်။အရင်တုန်းကပါကစ္စတန်တပ်အမှုရမ်းတွေဟာအမေရိကန်ပြည်ထောင်စုအတွင်းဘယ်နေရာကိုမှမဆိုတွာလာခွင့်ရှိခဲ့တာပါ။ပါကစ္စတန်မှာလုံခြုံရေးအတွက်စိုးရင်ရတာမို့အမေရိကန်တွေအပါအဝင်နိုင်ငံရခြားကတာယုံအမှုရမ်းအများစုအတွက်ခီးသွွားကန့်သတ်မှုတွေရှိနေပြီးအခုအမေရိကန်ရဲ့လှုပ်ဆောင်မှုဟာအလားတူအပြန်အလှန်ကန့်သတ်မှုမျိုးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကကန့်သတ်မှုတွေအတွက်တော့နောက်ွယ်မှာတခြားပြဿနာတွေရှိနေနိုင်တယ်လို့တန်အမကြီးချောင်းဒရီကပြောပါရယ်။ပါကစ္စတန်အတွက်အမေရိကန်ကလုံခြုံရေးဆိုင်ရာအကူအငွေဒေါ်လာတန်တထောင်ကျော်ပေးအရေးကိစ္စဆိုင်းငံ့ထားခဲ့တဲ့အချိန်ကစပြီးနိုင်ငံခြားဆက်ဆံရေးတွေအစ်စစ်ဖြစ်လာခဲ့တာပါ
။ CIA ဗဟိုထောက်လိုင်းအေဂျင်စီအကြီးအကဲဖြစ်သမ္မတဒေါ်နယ်ထရန့်ကခန့်အပ်ဖို့အမည်စင်းတင်တင်ထားသူကိုအထက်လွှတ်တော်အမဂျွန်မက်ကင်းကမထောက်ခံတဲ့အပေါ်အင်ပီရိုအရာရှိကပယ်ချလိုက်ပြီးသူဟာတည်တော့မဲ့လူဖြစ်တာကြောင့်အရေးမကြီးပါဘူးလို့ပြောကြလိုက်ပါတယ်။အသက်82နှစ်အရွယ်ရှိဖြစ်တဲ့အာရီဇိုနာပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်အမမက်ကိန်းဟာအုံနောက်ကင်ဆာရောဂါကိုခံစားနေရတာပါ။ဂျာတာပရီနေကပြုလုပ်တဲ့အင်ပီရိုပြန်ကြားရေးဝန်ထမ်းတွေရဲ့ဆွေးနွေးပွဲအတွင်းအင်ပီရိုပြန်ကြားရေးဌာနအထူးအကြံပေးကယ်လီဆက်လာကအဲ့ဒီလိုပြောကြလိုက်ကြောင်းသတင်းတွေပေါ်ထွက်လာခဲ့ပါတယ်။သူတို့အနေနဲ့အဲ့ဒီလိုပြောဆိုမှုကိုကြားလိုက်ရတဲ့အပေါ်တုံ့လောက်အားအသိမိကြောင်း တကယ်ပဲကျင်းပတဲ့အဲ့ဒီဆွေးပွဲတက်ခဲ့တဲ့အမည်မဖော်လို့သူဝန်တန်းအုပ်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်အဲ့လိုပြောဆိုခဲ့ကြောင်းတခြားသတင်းဌာနတွေကလည်းအတည်ပြုပြောဆိုကြပါတယ်အဲ့လိုပြောတဲ့အပေါ်အင်ပီရောကငင်းဆန်ခြင်းမရှိသေးပါဘူးအထက်လွှတ်တော်မှမက်ကိန်းတိုင်းပြည်တာဝန်ထမ်းဆောင်ခဲ့တာတွေအပေါ်သူတို့အနေနဲ့လေ့စားပါကြောင်းအခုလိုခက်ခဲတဲ့ကာလကိုဖြတ်တန်းနေကြခြင်းသူနဲ့သူ့မိသားစုဝင်တွေအတွက်သူတို့အနေနဲ့အမြဲတမ်းဆူတောင်းပေးနေပါကြောင်းတမရအင်ပီရောကသတင်းထုတ်ပြန်ခဲ့ပါတယ်အထက်လွှတ်တော်မှမက်ကိန်းရဲ့ဇနီးစင်ဒီမက်ကိန်းကလည်းသူရဲ့မရဲ့ခင်ပွန်းမှာမိသားစုရှိတယ်။သားသမီး9ယောက်နဲ့မိန်း9ယောက်လည်းရှိတယ်ဆိုတာကိုအသိပေးပြရစေလို့ကြာသပတေးနေ့ညနေပိုင်းမှာပဲ Twitter လူမှုကွန်ရက်ကတင်ထုတ်ပြန်ရေးသားခဲ့ပါတယ်။ဗီယက်နမ်စစ်ပွဲအတွင်း13မှအဖြစ်ဖမ်းဆီးခံခဲ့ရပြီးညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့မက်ကိန်းဟာ CIA အကြီးအကဲဖြစ်ခန့်အမည်စင်းတင်သွင်းခံထားရတဲ့ Gina Hasberg ကိုအထက်လွှတ်တော်အမတ်တင်နဲ့ထောက်ခံမဲမပေးကြဘူးဗုဒ္ဓနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Glioblastoma လို့ခေါ်တဲ့ကူးစက်များအုံနောက်ကင်ဆာဖြစ်နေကြောင်းသိရှိရပြီးတဲ့နောက်အထက်လွှတ်တော်မှမက်ကိန်းဟာအာရီဇိုနာပြည်နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကပြန်သွားပြီးကုသမှုခံယူနေတာပ
ါ Syria sis scan တွေကိုအစ္စရေးဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာတမန်တကာအကြောင်းရှာပြီးတော့လုပ်တဲ့လုပ်ရတာဖြစ်တယ်လို့အီရန်နိုင်ငံကပြောပါတယ်အဲ့ဒီတိုက်ခိုက်မှုဟာ Syria နိုင်ငံရဲ့အချုပ်အခြာအာဏာကိုကျူးကျော်ရန်စားတဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဘာဟမ်ဂါဆမီကအီရန်နိုင်ငံပိုင်းတရင်ဌာန IRNA မှာပြောဆိုပါတယ်ဆီးရီးယားနိုင်ငံကလည်းကျူးကျော်ရန်စားသူတွေကိုကာကွယ်ဖို့အခွင့်ရရှိတယ်လို့ပြောပါတယ်ဆီးရီးယားအခြေစိုက်အီရန်စစ်ခန်းတွေကိုအစ္စရေးလေတပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဗီဒီယိုဖိုင်တွေကိုအစ္စရေးစစ်တပ်ကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်အစ္စရေးဘက်ကအီရန်စစ်ခန်းတွေကနေရော့ကက်ဒုံးကျည်20ပြစ်လို့တိုက်ခိုက်ပြီးတဲ့နောက်အစ္စရေးဘက်ကလည်းဆီးရီးယားအခြေစိုက်အီရန်စစ်ခန်း50ကိုတိုက်ခိုက်ခဲ့တယ်လို့ The Jerusalem Post သတင်းစာကဖော်ပြပါတယ်အရှိအလဲပိုင်းဒေသမှာနောက်ထပ်အကြီးအကျယ်ရမ်းမီပေါ်စီမဲ့ရှံလိုတဲ့လုပ်ရက်တွေအလုံးချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်။ထောက်လန်ရေးစခန်းတွေလက်နက်တူလောင်ယုံနဲ့အထောက်ကူပစ္စည်းဌာနတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Syria လေကြောင်းကာကွယ်ရေးစနစ်အတော်များများကိုဖျက်ဆီးပစ်တယ်လို့ Israel စစ်သက်ကပြောပါတယ်။ Golan ကုန်းမြင့်ဒေသမှာရှိတဲ့ Israel စစ်ခန်းတွေအပေါ်အီရန်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာအရှိအလဲပိုင်းဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအပေါ်ကြီးကြီးမားမားထိခိုက်စေတဲ့လက်ခံနိုင်စရာရှိတယ်လို့ရဆိုပြီး American သမ္မတအင်ဂျီရောကမနေ့ကြာတာပရင်းနေမှာကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချပါတယ
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တို့ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါတင်းနေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယနိုင်ငံသားဝန်ကြီးဆုရှမာစဝရာချာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ပြည်နယ်အတွင်းကနေထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လည်လက်ခံရေးဆောင်ရွက်ရမှာအိန္ဒိယနိုင်ငံအနေနဲ့ပါဝင်ကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့တွေ့ဆုံမှုအပြီးမှာကျင်းပတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာလက်မှတ်ရေးထိုးပွဲကိုလည်းဝန်ကြီးစွာရချင်းနဲ့ဒေါအောင်ဆန်းစုကြည်တို့တက်ရောက်ခဲ့ကြပါတယ်။နှစ်နိုင်ငံအကြားသတ်မှတ်ထားတဲ့တမူးမိုးရီနဲ့မြန်မာဘက်ကရီခေါ်တာအိန္ဒိယဘက်ကဇိုခေါ်တာစတဲ့နေဆဝင်ပေါက်တွေကနေနှစ်နိုင်ငံသားတွေဖြတ်တန်းသွားလာပြီးသတ်မှတ်ဗီဇာတစ်နှစ်သက်တမ်းအထိတရားဝင်နေထိုင်ဝင်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်လေးရေးထိုးခဲ့ကြသလိုဗကန်ဒေသမှာငရင်တန်းကြောင့်ပြိုကျပျက်စီးခဲ့တဲ့စီဒီပထိုးတွေထိမ့်သိမ့်ကာဝယ်ဆောင်ရှောက်သွားဖို့နားလည်မှုစာကြွန်တာကိုလည်းနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့တွေ့ဆုံပွဲကိုမြန်မာဘက်ကအစိုးရဝန်ကြီးအဖွဲ့တွေအပြင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသားမကြီးရှရီဗစ်ကရမ်မစ္စရီနဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးစွာရချာတမတော်ကာဝယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့လည်းဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပါတယ်။
မြန်မာနိုင်ငံလို့ရပါစိတ်ကြွဆေးပြားဆယ်တန်းနဲ့တရုတ်တစ်စိတ်ကလက်ဖက်6ထုပ်တွေထဲမှာဖွက်ပြီးတော့ထည့်လာတဲ့ Christmas စိတ်ကြွဆေးတန်းတဝက်နီးပါးကိုဘန်ကောက်မြို့ကကားရန်တစ်ခုထဲမှာဖမ်းဆီးမိလိုက်တယ်လို့ထိုင်းရဲတို့ကဒီကနေ့ပြောပါတယ်။ဒေါ်လာ45တန်နီးပါးတန်ဖိုးရှိတဲ့မွေးရည်ဆေးတွေကိုထိုင်းနိုင်ငံရဲ့မွေးရည်ဆေးဝါးလမ်းကြောင်းဖြစ်တဲ့နိုင်ငံအလဲပိုင်းအယူတရကိုဖျက်ပြီးဘန်ကောက်မြို့ကနေတစင်မလေးရှားနိုင်ငံတောင်ပိုင်းကိုတင်ပို့ချိန်မှာဖမ်းမိလိုက်တာပါ။မြန်မာနိုင်ငံကချက်ပြီးတော့တင်ပို့လာတဲ့မွေးရည်ဆေးဝါးတွေတိုးလောင်းထားရနေရဖြစ်တဲ့အယူတရမြို့ကနေထွက်လာတဲ့ကားလေးစီးကိုရဲတို့ကခြေရခံလိုက်ခဲ့တာဖြစ်ပါတယ်။ Bangkok Mule go Karanu Yashi Dore Chima, Sheruga Wuyang Pansikera Pitelu, Tangeruga Piovare. Aka Jingwe Yubiro, Muisiwa, Debe to Ripi, Tanya Shikantare, Tangu Mucha Ugo, Pansi Tarelu, Tanya Choga Piovare. Pamir and Muisiwa the Choga, Pipa Nangan Rusi Tempo of Pitelu, Tanya Cho, Chatip Charging Daga, the Dintaudego Piovare. Eri Mui Siriha, Shampi, a chase like Walena Gaintapoya Siri Pitelu, Le Choga Piovare. Shampi Nego Kabaduya Chisong, Muisiwa Toshia did up to let the Matajara Pipare.
Lisha Wunjijo de Matia Mohameka, look up where Galari doing two pay target a great time. Attack can come on Anwar Ibrahim, Lunyan Chanagunya on Sonya Tabo, ascending Shijang Piotalabare.
We have all agreed that as soon as possible, we'll work on his pardon. He's
going to be the Lunyan Chanagun be it to Amyazon, Sonya Yi, General Alum to Botu Taja be that Pipare, Tuha Machagin Pianle Lumia Laramava. Tabime, being a two, a Piwa Lunyan Chanagun Pirago, General Lujimare. အဲ့ဒီလိုမှလည်းသူဆန္ဒရှိတဲ့အတိုင်းနိုင်ငံရေးကိုလွတ်လပ်စွာလုပ်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်တက်မဟာတရားကပြောကြားခဲ့တာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်အန်ဝါဟာအဂရီလိုက်စားမှုလိန်လူချင်းဆက်ဆံမှုတို့နဲ့အကျဉ်းချခံရတာဖြစ်ပါတယ်ဒါပေမဲ့သူ့ပေါ်တင်ထားတဲ့ဆွေးချက်တွေဟာနိုင်ငံရေးရွေးချယ်နဲ့လုံဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်အန်ဝါဟာဒုတိယဝန်ကြီး အမိန်ပေးခဲ့တာဖြစ်ပါတယ်1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မဟာတီးယာမိုဟာမက်ဟာသူဦးဆောင်တဲ့အတိုက်ခံပါတီရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝန်ကြီးချုပ်အဖြစ်တကြောပြန်တာဝန်ထမ်းဆောင်ဖို့မနစ်မေလ10ရက်နေ့မှာကြံသက်စာကျင်းဆိုခဲ့ပြီးဖြစ်ပါတယ်မလေးရှားနိုင်ငံလွတ်လပ်ရေးရပြီးကလေးကခနေ့ချင်းအထိနှစ်ပေါင်း60ကျော်ကြာဇက်တိုက်အုပ်ချုပ်လာခဲ့တဲ့အာနာယဘာရီဆန်နေရှင်နယ်ပါတီနဲ့ညီညွတ်သောမလေးရှားအမျိုးသားအစည်းအရုံးဥမ္နိုညွတ်မောင်းအဖွဲ့ကိုအတိုက်ခံအုပ်စုတွေကပို့ထုတ်နေမှာကျင်းပတဲ့အထူးထူးရက်ောက်ပွဲမှာထုတ်ချလိုက်နိုင်ကြတာဖြစ်ပါတယ်မဟာတရားဟာနိုင်ငံရေးကနေနှစ်ပေါင်းများစွာအနားယူထားရကပြန်ထွက်လာပြီးအာနာယပါတီနဲ့ဝန်ကြီးချုပ်နာဂျီဗာဇတ်တို့ကိုထုတ်ချနိုင်ရေးအတွက်တချင်ကသူ့ရဲ့ပြိုင်ဘက်ပါတီဖြစ်ခဲ့ပြီးအန်ဝါအီဘရာဟင်မာပါဝင်တဲ့ပါရကန်ဟာရပန်ညွန်မောင်းအဖွဲ့နဲ့ပူးပေါင်းပြီးတော့သူ့ရဲ့တပည့်အရင်နာဂျီဖရာဇတ်ကိုဆင်ခေါ်ခဲ့တာဖြစ်ပါတယ်။သူ့အနေနဲ့လက်ရှိမှာဝန်ကြီးချုပ်ရာထူးကိုတာဝန်ထမ်းဆောင်မှာဖြစ်ပေမဲ့ထိမ့်သိမ့်ခံထားရတဲ့အန်ဝါအီဘရာဟင်ပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပြီးသူ့ကိုတစ်ချိန်မှာအာဏာလွှဲပြောင်းပေးသွားမယ်လို့လည်းမဟာတီးယားကပြောပါတယ်
။ကုန်သွယ်ရေးမှာကိုကျိုးစီဘွားအခအခွဲပေးတာပုဂ္ဂလိကနဲ့ကော်ပိုရေးရှင်းလုပ်ငန်းတွေမှာကျွေးမီတွေများလာပြီးတော့ဝင်ငွေကျဆင်းလာတဲ့ခြေနေတွေကပစိဖိတ်ဒေသစီးပွားရေးအလားအလာအတွက်စိန်ခေါ်မှုတွေဖြစ်နေတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါတယ်။ကုန်သွယ်စပွဲဖြစ်လာနိုင်တဲ့ဆိုတဲ့ချင်းချောင်းမှုတွေကအာရှပစိဖိတ်ဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာနိုင်တဲ့အလားအလာတွေကိုအားပြောသွားစေတယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကွန်ရှင် UNSCAP ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ရှမ်ရှက်အက်တာကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့အထူးသဖြင့်တရုတ်နိုင်ငံကတမနင်းနဲ့အလူမီနီယံသွင်းကုန်တွေကိုမကြတဲ့ခင်ကပဲအခွန်တိုးကောက်လိုက်ပြီးနိုင်ငံအတော်များများကိုဖိအားပေးနေတာပါ။ကိုကျိုးစီးပွားအခအခွဲပေးတဲ့မော်ဒါရာတွေဟာ2008ခုနှစ်ကပါစီးပွားရေးကျဆင်းမှုဖြစ်ခဲ့တဲ့အချိန်ကစပြီးနေဆက်ဖြတ်ကျော်ကုန်သွယ်မှုတွေမှာကတ်တမှုတွေရှုတ်ချပေးခဲ့တာလို့အခွန်စည်းကျမှုရှော့ပေါ်ပေးခဲ့တဲ့အခြေအနေအပေါ်မှာလည်းကြီးမားတဲ့ချင်းချောင်းမှုတွေကိုဖြစ်လာတယ်လို့အက်တာကပြောပါတယ
်ဒီတိုင်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းနိုင်တဲ့နန်းလောင်လို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese@voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နေပါလေခင်ဗျာအပတ်စဉ်ကဏ္ဍတွေမစခင်မှာအခုရင်ဆုံးတော့သုံးသက်ချက်တွေနဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်မလေးရှားနိုင်ငံမှာဆယ်စုနှစ်နဲ့ချီအုပ်ချုပ်လာတဲ့အာဏာရပါတီကိုဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်ပေါင်းအင်အားစုတွေကရွေးကောက်ပွဲမှာအနိုင်ရသွားပါပြီဒေသတွင်းကထူးခြားတဲ့နိုင်ငံရေးအခြေအနေတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာအရေးအကဲခတ်တွေကတော့မလေးရှားနိုင်ငံရေးအပြောင်းအလဲကနေမြန်မာနိုင်ငံအနေနဲ့သင်္ကန်းစာယူစရာတွေရှိနေတယ်လို့မြင်နေကြပါတယ်။အပြည့်စုံကိုတော့ဆက်ပြီးတော့နားဆင်နေပါတယ်။မလေးရှားနိုင်ငံကရွေးကောက်ပွဲမှာတချင်ကဝန်ကြီးချုပ်အဖြစ်ကိုစားပြုတာဝန်ယူခဲ့မှုတဲ့အာဏာရပါတီကိုစန့်ကျင်ပြီးဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်အနိုင်ရလိုက်တဲ့အတွက်ကြီးမားတဲ့နိုင်ငံရေးအပြောင်းအလဲတစ်ခုဖြစ်လာခဲ့ပါတယ်။မလေးရှားနိုင်ငံမှာလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်ကတည်းကတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့အာဏာရဘာရီဆန်နေရှင်နယ်ညွန်ပေါင်းအစိုးရအဖွဲ့ကိုတော့မဟာတရားဦးဆောင်တဲ့ Alliance of Hope မျော်လင့်ချက်ညွန်ပေါင်းအဖွဲ့လို့အမည်ပေးထားတဲ့အတိုက်ခံအင်အားစုကအနိုင်ရခဲ့တာလည်းဖြစ်ပါတယ်ဒီလိုမလေးရှားနိုင်ငံကနိုင်ငံရေးအပြောင်းအလဲတွေကနေ မြန်မာနိုင်ငံအနေနဲ့တင်ကန်းစာယူနိုင်တာ၄ရှိတယ်လို့ဆိုသူကတော့မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငင်းဖြစ်ပါတယ
်အထူးသဖြင့်တော့ဗျာဒီမဟာပြားအဖြစ်ကြည့်မယ်ဆိုရင်တစ်ချိန်တော့ဒီလည်းအာလာရှင်ပဲဗျာကျွန်တော်အရင်တော့ဒီဟိုဗာလဲအန်ဝါအီဘရာဟင်ကိုသူကိုယ်တိုင်လည်းအရေးယူခဲ့တာရှိတယ်ပေါ့နော်အခုချိန်ကျတော့ပြန်လက်တွဲနိုင်တယ်နောက်တစ်ခါကျတော့ဒီလက်ရှိဆိုးအောင်ဖြုတ်ချဖို့ပေါ့ဗျာဒီအတိုက်ခံပါတီအနေနဲ့သူတို့ဗျူဟာဆွဲနိုင်တယ်စီးယုံနိုင်တယ်ပေါ့နော်ကျော်ဒါရီကတော့ကျွန်တော်ထင်တယ်ကျွန်တော်သင်္ကန်းစာယူတင်တဲ့ကိစ္စလေးလို့ထင်ပါတယ
်ဝန်ကြီးချုပ်ဟောင်းနာဂျစ်ရွေးကောက်ပွဲမှာအရေးနှိပ်သွားရတဲ့အဓိကအကြောင်းတွေမှာ 1MBD လို့လူသိများတဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘန်နာတွေကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအပြင်ကျေးလက်စင်းရဲသားတွေပို့ပြီးထိခိုက်စေမဲ့ကုံရောင်းကုံကောက်ခံတဲ့ကိစ္စတွေလည်းပါဝင်ပါတယ်တကယ်တော့နိုင်ငံရေးမှာအမြဲတမ်းမိတ်ဆွေအမြဲတမ်းရန်သူမရှိပဲနိုင်ငံနဲ့ပြည်သူလူထုအကျိုးကိုရှေ့ရှုကြမယ်ဆိုရင်စံကြီးမဲ့အုပ်စုတွေသဘောထားကြီးစွာနဲ့နိုင်ငံရေးမှာပူးပေါင်းလှုပ်ဆောင်ဖို့လိုတယ်ဆိုတာမလေးရှားရွေးကောက်ပွဲကနေသင်ခန်းစာယူမိတယ်လို့ထောက်ပြလာသူကတော့ညီများချင်းမြန်မာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ
်ဟုတ်ကဲ့မလေးရှားမှာကျွန်တော်တို့ဒီဝန်ကြီးချုပ်ဟောင်းမဟာတီကပြန်ပြီးတော့တက်လာတယ်တက်လာပြီးတော့ရှင်တိုင်းပြည်ကောင်းကျိုးညွန်ပုံမှန်ပြီးတော့အရင်တော့သူနဲ့ဖိတ်ပြီးတော့အဆင်မပြေတဲ့ဒီအန်ဝါအီဘရာဟင်ကိုသူပြန်ပြီးတော့လက်တွဲလို့ဆောင်မယ်ဆိုတဲ့ဟာကိုကျွန်တော်တွေ့လာတယ်။အဲ့တော့ဘာကိုကြည့်ရမြင်ရလဲဆိုရင်တော့တိုင်းပြည်ရဲ့အခြေအနေကိုပကတိတိုင်းရှိနေတယ်။နောက်ကတိုင်းပြည်ရဲ့ပတ်သက်ပြီးတော့အကောင်းဆုံးဘယ်လိုလုပ်နိုင်မလဲဆိုတဲ့လမ်းကြောင်းချပြီးတော့အပြည့်အစုံအကျိုးရှိမဲ့ဟာကိုသူ့အနေနဲ့ဖော်ဆောင်သွားတယ်လို့ယူဆတယ်။ဒါနိုင်ငံကြီးကအဲ့တိုင်းပါပဲဗျ။တစ်ခါတည်းကြလို့ရှိရင်ကျွန်တော်တို့ဒီလိုမျိုးအရင်တော့ဖြစ်ခဲ့တဲ့ဟာကြီးရှိတယ်။ဒါပေမဲ့အဲ့ဖြစ်ခဲ့တဲ့ဟာဒီပေါ်မှာကျွန်တော်တို့သာဝရရန်ပြန်ရှိပြီးသာဝရမိတ်ဆွေလည်းမဖြစ်နိုင်ဘူး။
မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ပြည်ပြင်ပြောင်းလဲမှုတွေလုပ်သွားမယ်လို့ကတိပေးခဲ့တဲ့အာဏာရ NLD ပါတီရဲ့ရွေးကောက်ပွဲအလွန်ကာလလှုပ်ဆောင်ချက်တွေအပေါ်ပြည်သူလူထုရဲ့အားမလိုအားမရအပိုင်းတွေမြင့်တက်လာနေပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုတွေဆက်ရှိနေသေးတာကြောင့်ဒါမဲ့2020ရွေးကောက်ပွဲမှာမလေးရှားရွေးကောက်ပွဲလိုတိတိတသာကြီးရှုံးနိမ့်သွားမယ်အလားအလာမျိုးမရှိသေးဘူးလို့ဦးအောင်သူငင်းကသုံးသပ်ပါတယ
်။ဟိုကျွန်တော်မြင်တာတော့ဗျာဟိုအခုအစိုးရအနေနဲ့ကျွန်မမဆူရအနေနဲ့အခုလေဆွမ်းဆောင်မှုအားနေတာမျိုးတွေရှိနေခုနပြောတဲ့နိုင်ငံရေးကျင်းလာကိစ္စတွေနောက်ကငင်းရရေးမအောင်မြင်တာတွေဒါတွေရှိကောင်းရှိနိုင်ပါတယ်ဆိုတော့ဒါမဲ့ကျွန်တော်မြင်တာကပြည်သူတွေမဲပေးတာကသူတို့ရဲ့ perception လို့ခေါ်တဲ့ထင်မြင်ချက်ပေါ့နော်ဆိုတော့အထူးသဖြင့်ဒီဆူရတစ်ခုကတိတ်ပြီးတော့အကျင့်ပြတ်ချစားနေတယ်ဆိုရင်တော့ဒါဒီလူတွေကမကြိုက်ဘူးဆိုတော့နောက်တစ်ခုကကျတော့အထူးသဖြင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ့ဆိုတော့လူတွေကစီးပွားရေးစိတ်ကြလာရင်တော့ဒါလမ်းပေါ်ထွက်နိုင်တဲ့အနေအထားရှိရပါပေါ့နော်ဆိုတော့ကျွန်တော်ရှင်ကခုနပြောတဲ့ပြဿနာမျိုးလောင်းနေတော့ PDP ကဒီ NLD ကိုပြစ်တယ်ပြီးတခြားပါတီရွေးဖို့ဆိုတော့လည်းလက်ခတ်သေးရကြဆိုတော့ဒီလက်ရှိအစိုးရကမှာတိတ်အကျဉ်းပြတ်ချစားမယ်နောက်တစ်ခုကစီးပွားရေးကမအောင်မြင်ဘူးချက်တဲလာမယ်ဆိုလို့ရှိရင်တော့ဒါကတော့ PDP အနေနဲ့နောက်တစ်မျိုးစဉ်းစားတာဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒီကြောင့်ပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတီယာဟာမလေးရှားနိုင်ငံကို1981ကနေ2003ခုနှစ်ထိအုပ်ချုပ်ခဲ့ဘူးပြီးတိုင်းပြည်စီးပွားရေးကောင်းအောင်စီမံနိုင်ခဲ့တဲ့အတွက်ချီးကျူးခံရသူဖြစ်ပေမဲ့နိုင်ငံရေးအတိုက်အခံအနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုဖိနှိပ်သူအဖြစ်လဲဝေဖန်ခံရသူဖြစ်ပါတယ်ခင်ဗျာ
။ဆရာဆရာရှင်။မော်ရီယိုမှာလွတ်တော်ကြားတဲ့ရွေးကောက်ပွဲတွေဆင်းပါဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီစစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအတိုင်းဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲ။ဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အစိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စီးရီးညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932312999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ babies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီးရီးကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေည VOA တိုက်ရိုက်လေးလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့တက်မတော်နဲ့ SSPP တို့ရဲ့တိုက်ပွဲထပ်မံဖြစ်ပွားတဲ့တရင်ကိုပြောပြခြင်းပါတယ်။ NCA အဖြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA ရဲ့ရှမ်းပြည်နယ်တောင်ပိုင်းမှာရှိတဲ့မိုင်းရှူးမြို့နယ်ကတ တက်စကန်တစ်ခုကိုတက်မတော်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်လို့ SSPB တာဝန်ရှိသူတွေကပြောပါတယ်တက်မတော်အနေနဲ့အဲ့ဒီဒေသတွင်နေမြေဆိုးမှုမှုလှုပ်ဆောင်ချက်တွေကြောင့်တိုက်ပွဲဖြစ်နေရတယ်လို့လည်းရှမ်းပြည်နယ်အရေးအကဲခတ်သူတွေကဆိုပါတယ်အပြည့်စုံကတော့ VOA သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားတာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမန်ရှူးမြို့နယ်တွင်မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားဒီမနက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP 12ဘက်တွင်မူဆိုင်ခန်းတီကပြောပါတယ
်။ဒီနေ့ပိုင်းနဲ့မန်ရှူးဘက်ကကြားလို့ရတယ်။လမ်းမှာတိုးလို့တော့တယ်ဒီမန်ရှူးကနေဒီတောင်ပေါ်တက်တဲ့လမ်းလေးပါခီရမလို့ပြောတယ်ပါခီဘက်ကသူဖြစ်နေဖြစ်တော့ကြားတယ်လေ
။တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုနိုင်သေးဘူးလို့သူကပြောပါတယ်။ဒီမနက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်စခန်းကိုတမရဘက်ကနေတိုက်ခိုက်တဲ့အချိန်ဒီကိုတော့ရှမ်းတန်တော်စစ်သည်အင်ဂျီရာချုပ်စိုင်းမင်းကအခုလိုပြောပါတယ်
။ဒီအဲ့ဒီဒေတာမှာတိုက်ပွဲဖြစ်နေဆိုရတာကလူထုကတော့စိုးရိမ်မှုတွေရှိနေတာက10ရက်လောက်ရှိပြီ။ပတ်ပခဆက်ခွန်အဲ့ဒီလျောက်ခံတည်ရင်တစ်ခုဖြစ်တဲ့ခမယာ9နှစ်9ကအင်အားတရားဝင်ကျင်တော့ရှိတယ်။အဲ့ဒီဒေတာဖက်ကိုလည်းပတ်နေတယ်ဆိုတော့လူထုကလည်းစိုးရိမ်မှုရှိတယ်။ဒီမနေ့ကတော့9နိုင်ထိုးခါနေမှာအင်အားစစ်စဲကြော်လောက်ရှိတဲ့အစ်တောင်းကရက်တိုက်တာပေါ့အဲ့ဒီပါခီးရွာရဲ့တောင်ဖက်ပေါ့မိုင်းရှူးမြို့ရဲ့အရှင်မြောက်ဖက်ခုနမိုင်အကွာလောက်မှာရှိနေအဲ့မှာနမ်တောင်ကျော်အုပ်စုထဲမှာတိုက်ပွဲဖြစ်တယ်ကနိုင်ကျော်ကျော်တိုက်ပွဲဖြစ်တယ်တိုက်ပွဲတိစမှုအခြေအနေကတော့ SSCP ဘက်ကကျွန်တော်တို့ဆက်တယ်ညဉ့်ညံ DC ချက်အရာကတော့တမ်တော်စစ်တောင်းကနေပြီးတော့မှပထမအတောင်ပေါ့တပ်စခန်းကိုလာတိုက်တယ်လို့ပြောတယ်ဒီရွာနဲ့နည်းနည်းဝေးတော့လူထုဒီကြီးရွာစီလည်းနဲ့ကြီးကြတာတွေမရှိခဲ့ဘူ
းမိုင်းရှူးမြို့နယ်တွင်မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်စခန်းကိုမြန်မာတပ်မတော်ဘက်ကနေတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့ရှမ်းတန်တော်စစ်သတင်းအက်ဒီတာချုပ်စိုင်းမင်းကအခုလိုသုံးသပ်ထားပါတယ်
။ဘာဖြစ်လို့တိုက်ပွဲဖြစ်နေရလဲဆိုတော့အကြောင်းရင်းကတော့တပ်မတော်ကလည်းအဲ့ဒီလမ်းကြောင်းဖက်ကိုလမ်းဖောက်မယ်ဆိုတော့စီမံချက်ကိုချတော့ SSCP ကထက်ကလည်းမခံဘူး။တပ်တွေထည့်ပြီးဖို့တပ်မတော်ကညွန်ကြားတယ်ဒါပေမဲ့ SSCP ထက်ကလည်းမထည့်ဘူး။အဲ့လိုနဲ့ပဲဟိုတုန်းကလည်းတိုက်ပွဲဖြစ်ခဲ့တယ်အခုကတော့အဲ့ဒီဒေတာကတော့မိုင်းရှူးမြို့ရဲ့ပထမတောင်ပေါ့နော်ဒီပထမထက်တဲ့နေရာနဲ့လည်းကြီးတယ်အဲကွေညက်ကြတယ်ဆိုတော့ဒီနေနေစိုးမိုးမှုအပေါ်မှာလည်းမြင်ကြည့်တယ်လို့တော့ထင်မိပါတယ်ခင်ဗျာဒီတိုက်ပွဲဖြစ်တာတော့
ပြီးခဲ့တဲ့2015ခုနှစ်တုန်းကလည်းမြောက်ပိုင်းရှမ်းပြည်သတ်မတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းတောင်ကာလန်နောက်ဘက်ခြမ်းကိုစုခွာပေးဖို့အစိုးရကုစရယ်ဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSPB ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်SSPP ဟာမြန်မာစုရနဲ့ ICA ဖြစ်ရလက်မှမရေးထိုးနိုင်သေးတဲ့မြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့မေလ3ရက်နေ့တုန်းကငင်းချိုင်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ငင်းချိုင်းရေးကော်မရှင်ဖွဲ့ဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPP SSA ခေါင်းဆောင်တွေနဲ့ငင်းချိုင်းရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးမှာပဲတမတော်ကလည်း SSPP ကြောင်မဲမျိုးနယ်ကလွေရင်တပ်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။မြန်မာတမတော်ရဲ့စစ်ရေးရဖိအားပေးတဲ့လှုပ်ဆောင်ချက်တွေဟာငင်းချိုင်းရေးလုပ်ငန်းစဉ်အတွက်ကွဲလွဲမှုတွေရှိနေတယ်လို့ဆိုင်းမင်းကအမြင်ရှိနေပါတယ်
။ဒီငင်းချိုင်းရေးလုပ်နေတဲ့လမ်းကြောင်းနဲ့တမတော်တွားနေတဲ့လမ်းကြောင်းကနည်းနည်းကွဲနေတယ်လို့ကျွန်တော်တို့မြင်မိတယ်။တစ်ဖက်ကလည်းငင်းချိုင်းရေးတွားနေတယ်တစ်ဖက်ကလည်းစီရင်အားသူအပ်တိုင်းဒိုးချက်ပြီးတော့မှနည်းနည်းစိုးမှုမှုအပ်တိုင်းလုပ်နေပြီးတော့မှတိုက်ပွဲတွေဖြစ်နေတယ်လို့ပဲမြင်မိတယ်။တဲ့ကွာငင်းချိုင်းရေးမှာဖိအားတဆုံတရားတဲရောက်မလားဆိုတဲ့အချက်လဲပိုင်ရင်ပါမှာပေါ့ဗျာဒီ
မြန်မာစိုးရအနေနဲ့စိုင်းတလန်တက်ကန်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးပြီး NCP ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးကြိုးပမ်းနေတာလက်ရှိဇက်ဘွဲလောက် NCP လက်မှတ်ရေးထိုးနိုင်ပြီဖြစ်ပေမဲ့ကြာရှိတဲ့လက်နက်ကန်ဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးပါဘူးမြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ဟာဝါတာဖွဲ့ UWSC ဥဆောင်တဲ့ FENCC မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစဲရေးသဘောတူစာချုပ် SD လမ်းကြောင်းကိုလက်မခံဘဲပါဝင်တဲ့ပါဝင်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးစကဝိုင်းတိုက်ရိုက်တွားတဲ့နီလန်းကိုလိုလားနေတဲ့ဖွဲ့ဖြစ်ပါတယ်လက်ရှိမှာ NCA ပြည်ရကရင်မြူရာစီယုံ KNU နဲ့တမတော်တို့ကြားစည်ရေးသိမ်းမှနေတယ်လို့ကချင်ပြည်နယ်တွင်းမှာလည်း KNA နဲ့စည်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာ
။ထိုင်းစီတိုင်း VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်တိုက်ပွဲအခြေအနေတွေကနေကရင်ပြည်နယ်ကတိုက်ပွဲတွေရပ်သွားအောင်ဘယ်လိုဖြေရှင်းရမလဲဆိုတာကိုကြည့်အောင်ပါ။ကရင်ပြည်နယ်ဖောက်ပွန်ခရိုင်အတွင်းလမ်းဖောက်လုပ်နေတာနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့ KNU တပ်တွေကြားစည်ရေးသိမ်းမှမှုဖြစ်ပွားနေတာကိုတမရဘက်ကတွေ့ဆုံဆွေးနွေးဖြည့်ရှင်းပေးဖို့နဲ့ဒီလိုတွေ့ဆုံရမှာဖပွန်ခရိုင်က KNU ရဲ့တပ်မှမှုကိုယ်တိုင်ပါဝင်စီလိုကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့16ကြိမ်မြောက်ပြစ်ကတ်တိုက်ခိုက်မှုစောင့်ကြည့်ရေး JMC အစည်းအဝေးကနေပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
Okay, begin a mala samanga satin be, Pabon Kian Dwema, Sua Jamroga, Lampolo Dari, Satin Gareno, Jamrone, Gian Yu, Tayin Tapori, Jama, Taiwangari, Pipwa Gedalo, Tonet Chide, Didagan Chiduria, Totonri, Dwema, Dinshang Dwakea about it. Lampolo Dane, Patebi, Gian Yu Baga, Jamroga, the Zongia, Jong Jaram Shibe, in our alone yen don't pupi, through Tapuego, Chimombo net, Nemi Sumu Yi Dret, Songyata Pichong, Trin Topian Gedalo, Jamro Bagale, Lampolo Daha, ဒေတာဖွင့်ပြရင်းနဲ့တပိုင်းဆိုင်ရာအုပ်ချုပ်မှုလွယ်ကူစရေးအတွက်ဆောင်ရွက်တာဖြစ်ပြီးစက်တကြိမ်တိုင်တိုင်ကြိုတင်အကြောင်းကြားခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။မလဆန်းကတိုက်ပွဲတွေစတင်ခဲ့ရကမလကုန်ပိုင်းမှာနှစ်ဖက်တွဲဆုံဆွေးနွေးဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ လောလောဆယ်မှာတော့နှစ်ဖက်အကြမ်းမှာGMC အစဉ်အဆက်ကအရတားကိုယ်စားလှယ်တွင်ညှိနှိုင်းဆောင်ရွက်နေပြီးမကြာခင်မှာတွဲဆုံဖို့ရှိနေပါတယ်။ဒီလိုတွဲဆုံဆွေးနွေးမယ်ဆိုရင်တမ်ရော်အနေနဲ့ဖာပုံခရိုင်ကGMU တက်မှာမှုကိုယ်တိုင်ပါဝင်စေလိုကြောင်းစစ်ချုပ်ကျင်ရောက်GMU အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာGMC ဒီသတင်းထုတ်ပြန်ချက်တွေပေါ်မှာလာကတော့တက်မလို့နေရတော့သတင်းထုတ်ပြန်ထားပါတယ်ဒီသတင်းထုတ်ပြန်ချက်နဲ့အညီပဲဟိုဆွေးနွေးပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့လည်းဖြစ်ပါတယ်အဲဒါကြောင့်ဒီနေ့GMCU အစည်းအဝေးမှာလည်းတက်ဆိုင်ရာဒီနေ့တံမှုတွေအပါပေါ့နော်
ကျွန်တော်တို့အခုကတော့ဒီမေလတက်တဲ့အတွင်းအမြန်ပြင်ဆင်နေကြောင်းအခုလိုပြောပါတယ်ကျွန်တော်တို့အခုကတော့ဒီမေလတက်တဲ့အတွင်းအမြန်ဆုံးတွေ့နိုင်ရတဲ့ကျွန်တော်တို့စီစဉ်နေပါတယ်ဒီကန်ယူဖက်ကလည်းသူတို့MA
ဒီအစိုးရဖက်ကတော့ဒီမေတ္တာရခံထားတာတော့ဟိုနေမခန်တမှုကူတိုင်းပါလာဖို့တော့သူတို့ရောမေတ္တာရခံထားပါတယ်ပြီးခဲ့တဲ့မလ29ရက်နေ့ကတွဲဆုံဆွေးနွေးဖို့ပြင်ဆင်ခဲ့ပြီးမြေကန်ယူရဲ့လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA ရဲ့ဖာပုံခရိုင်အခြေစိုက်တမဟာ9ရဲ့တမဟာမှုမပါဝင်တာကြောင့်တမရော့ဘက်ကဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့ပါတယ်
GMCU စည်းဝေးမှာနှစ်ဖက်ညှိနှိုင်းရေးနဲ့ပတ်သက်ပြီးတမရော့ဘက်ကဆွေးနွေးခဲ့တဲ့သဘောထားကိုဒေါက်တာရွှေခါကအခုလိုဆက်ပြောပါတယ်တမရော့ဘက်ကလည်းဒီလမ်းကိုဖောက်ပြီးရင်ဒီအခုဟိုလမ်းမဖောက်ခင်မှာရှိခဲ့တဲ့တိုင်အားမှာဘလက်ရှိမှာဒီလုံချုံရသူတို့ချထားတဲ့ဒီဟိုတမရော့ရဲ့အကုန်လုံးရောက်သိမ့်ပါမယ်နောက်ဆုံးအဆုံးပြောရင်တော့ဒီလမ်းဖောက်လို့ရတကယ်လို့ယုံကြည်မှုက แน่ๆนึ่งเนี่ยတော့တကယ်လို့လူအပ်တယ်ဆိုလို့ရှိရင်ဒီလမ်းကတော့သူ့ဟာနဲ့သူဖောက်မယ်ဆိုရင်လည်းပေါကွန်ပေးပါမယ်စက်ကိုထားပြီးတော့ဆက်မောင်းတောင်းနေပဲဟိုတက်တီတကူမှမပါပဲနဲ့လဲဖောက်ခွင့်တော့ပြုပါအဲ့ဒီလိုလဲလုပ်ပေးပါမယ်ဆိုတဲ့အဆင့်ထိတော့ဆွေးနွေးတာတွေပြောဆိုတာတွေရှိပါတယ်
ဒီလဆယ်ရည်နေ့ကတော့KNU ကဖာပုံခရိုင်အတွင်းတမရော့ဘက်ကတိုက်ရင်အားတိုးချဲ့တာလမ်းဖောက်လုပ်တာတွေရက်ဆိုင်ဖို့စီရေးကျင်းမာမှုနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့နှစ်ဖက်ညှိနှိုင်းဆွေးနွေးသွားဖို့တောင်းဆိုထားပါတယ်။လက်ရှိပြီးဆုံးသွားတဲ့စစ်ချုပ်ကျင်းရောက်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီပြည်ထောင်စုအဆင့် GMCU စည်းဝေးမှာပြီးခဲ့တဲ့လတွေကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီပြည်ထောင်စုအဆင့် GMCU ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီကတနင်္သာရီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်အဆင့် GMC မှာပါဝင်ရေးနဲ့ပတ်သက်ပြီးတင်ပြထားတဲ့အချက်ကိုလည်းဆွေးနွေးခဲ့ပါတယ်။
VOA သတင်းတော့ကိုမိုးစော်ရန်ကုန်မြို့ကနေတရင်ပေးပို့ခဲ့တာပါခင်ဗျာ။မကြာခင်ညာ9နိုင်ခွဲမှာပြန်လည်စတင်မဲ့ VOA အစီအစဉ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ9နာရီအထိလိုင်းဒိုမီတာ 32-40-40အပြင်ဒုတိယနာရီဘက်မှာ silent meter 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19-19 နဲ့ 25 meter တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီမှာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်လေးကိုည10နာရီအထိ9မီတာ19kHz 15539လိုင်းနိုမီတာ25 kHz 11839လိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တကွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကမ္ဘာပေါ်မှာနိုင်ငံပေါင်း40ကျော်ကတင်ထားတဲ့ဂျူဒူတွေအလုံးပေါင်း9000လောက်ရှိပါတယ်။2013ခုနှစ်မှန်ကျင်အရဆိုလို့ရှိရင
်စကြဝဠာကနေပြီးတော့ဒီဂျူဒူထုတ်လွှင့်တာတွေနဲ့ပတ်သက်လို့ NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်တို့နဲ့ဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီ။အမျိုးသားတွေအများသောအဖြစ်ကြီးစိုးနေတဲ့မြန်မာယူသေးလောကမှာထူးထူးခြားခြားမြန်မာအမျိုးသမီးတူဦးစီးတဲ့ယုတ်သေးအဖွဲ့ကတော့မန္တလေးယုတ်သေးအဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဟာနိုင်ငံတကာကိုရှာပါလာတဲ့မြမယုတ်သေးအမှုပညာတွေကိုလှည့်လည်ပြသနေပြီးအမေရိကန်ပြည်ထောင်စုဟာဝိုင်ီပြည်နယ်ကဟိုနိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာပြီးခဲ့တဲ့နှစ်တည်းကလာရောက်ကပြခဲ့တာဖြစ်ပါတယ်မန္တလေးယုတ်သေးအဖွဲ့ကိုတီထောင်သူဒေါ်မမနိုင်အနေနဲ့တချိန်ကမူလာရန်ပြဆီယာမဘွားကနေနိုင်ငံတကာအဆင့်နယ်လက်ယုတ်သေးအဖွဲ့ကိုဦးဆောင်သူအဖြစ်စူးစမ်းလာရတဲ့သူ့ဘွားရဲ့ခရီးကျန်းရဲ့ဒီဒုတိယပိုင်းနဲ့နောက်ဆုံးအဖြစ်ဒေါ်လလတန်းကဒီသတင်းမှမှအမျိုးသမီးကဏ္ဍတင်ဆက်လိုက်ပါတယ
်ဒီရုပ်သေးဒီပညာလောကကဒီအမျိုးသားတွေအများအဖြစ်ကြီးစိုးတဲ့လောကလည်းဖြစ်တယ်နောက်တော့ဒီရုပ်သေးအယုတ်တရားတွေလေးလံနေတဲ့အတွက်ကြောင့်အမျိုးသမီးတယောက်အနေနဲ့ပေါ့နော်တိုင်တွေ့ရတာလေနည်းနည်းတော့အခက်အခဲတွေ့တာပေါ့နော်အဲ့တော့ဆီယမရုပ်သေးအတက်ကိုဆီယမဘယ်လိုလုပ်တင်လာပါလဲရှင်နောက်တော့အမျိုးသမီးတယောက်အနေနဲ့ဘာအခက်အခဲတွေ့ရပါလဲရှင
်ဟုတ်ကဲ့ကျွန်မအဲ့တော့ဘဘတို့စောစောတို့မနိုင်တော့ဘူးဆိုတာမြင်လာတော့ကျွန်မတို့ဒါကို lesson ကမှရမယ်ဆိုတော့ဒီလူမြန်မြောက်အဲ့ဒီပြပပြင်လိုက်တဲ့ခါမှာတဖြည်းဖြည်းနဲ့စောပိုင်းတော့လက်ကြီးလည်းပွန်ရှာလို့ပေါ့နော်တော်တော်လေးကိုဒီကုလုံးတစ်ပတ်လောက်ဖြားယူတယ်ပေါ့နောက်ကျမခေါင်းမာတယ်ခေါင်းမာတဲ့ခါကျတော့နောက်ငုံပြီးကျင့်ရတာဒီမှန်ချပြီးရှေ့မှာမှန်ချပြီးကိုယ်ရုပ်လည်းလှမလားကျင့်တယ်ပေါ့လေအဲ့ခါမှာဇက်ကြောတွေအောက်ငုံမာများတော့လေတော့ပြတော့ဇက်ကြောတွေကြက်တာတွေဒီကုလုံးဖြားတာနားတာလက်တွေရှာတာဒီကုလုံးပတ်တီစီထားတာအဲ့လိုမျိုးတွေပေါ့ဒီလိုမျိုးတွေကြောဖြတ်ပြတော့မှကျမကတော့ဖြစ်အောင်ကောင်းပါတဲ့အတွက်ကျမဘာမစိုးဖြစ်အောင်လုပ်တာပေါ့ဒီရုပ်တဲ့အတွက်ကျမတော့အခုရုပ်သေးကိုဒီဓာတ်ရီအကျူးကျူးတွေလည်းအများကြီးထုခဲ့ပါတယ်အဲ့တော့ဘာဆိုတော့ပီတာမှာလည်းပဲမန္တလေးမြို့မှာရှိတဲ့ထောင်ထားတဲ့ရှစ်ခွဲကိုးခွဲမှာညစဉ်ကားတဲ့တူရစ်ပွဲလေးရလေအဲ့ဒီလေးကအင်မတန်ကိုစိတ်ညစ်တက်ကြတယ်အဲ့တော့ကျမနောက်အမျိုးသမီးကားတဲ့အနေထားနေနေရောသူတို့စီမှာလည်းအမျိုးသမီးကားတဲ့ရှိတော့ရှိပါတယ်ဒါပေမဲ့ကျမတို့ကကျိုးဆွဲဆိုတဲ့ခါကျတော့ကျမတို့ရုပ်သေးကမြမရုပ်သေးတော်တော်ကိုသူတို့ဆွဲဆောင်နိုင်တယ်ပေါ့နော်သူတို့ကြည်ဘူးတဲ့ယူပြီးတယ်မှာဒီမြမယူသေးရတကယ်ကိုအကောင်းဆုံးကိုပြောတယ်ပေါ့နော်ကိုလည်းအမှန်တကယ်လေ့လာလိုက်တဲ့ကဘာပတ်လိုက်တဲ့ခါမှာဒါရီကတိလာတာ။တိလာတော့အဲ့တော့အမျိုးသမီးတယောက်အနေနဲ့ကျွန်မကဒါကိုတောင်းနေမောင်းတီပေါ့နော်။ဟိုကြာကြာရရကိုကိုကိုအဲ့လိုပဲလေ့ကျင့်ရင်းနဲ့ခုချိန်ထိဘာလို့လဲဆိုတော့ဒါမဖြစ်မနေကျွန်မလက်ဆင့်ကမ်းသင်ယူရမယ်ဆိုတော့ခံယူချက်နဲ့ပေါ့လေ။နောက်တစ်ခါအခုတားရီတမီတွေတော့ဖြည်းဖြည်းချင်းတော့ပြန်ကမ်းသင်နေပေါ့။ကိုလည်းအသက်ကလေးကတော့ကြလာပြီဆိုတဲ့ခါကျတော့ကိုကိုကလည်းဒီယူသေးနှစ်ပညာကိုကျွန်မပိုင်ပိုင်နိုင်နိုင်ရနိုင်လိုက်တဲ့အတွက်ပေါ့နော်ဒါအခက်တော်တော်လေးပင်ပင်ပန်းပန်းခက်ခက်ခက်ခက်နဲ့ရရွယ်တဲ့ပညာ तू ကမလွယ်ဘူးကြည့်ရတော့လွယ်တယ်ဒါပေမဲ့တကယ်အယုတ်ကလီးတယ်ကျမတို့တပင်နိုင်ကတော့ဟာကြပြာလို့ကတော့တင်လိုက်လို့ကလွယ်တယ်ဒါပေမဲ့ဒီယူသေးကတာမလွယ်ဘူးကိုယ့်ရဲ့စိတ်ကူးစိတ်တန်းနဲ့ရောဒီလောက်ပင်ပန်းခံပြီးတော့လည်းလေ့ကျင့်မှဒီလက်ဒီအနာခံဒီ body တစ်ပုံလုံးဖြားနာခံဒီလေ့ကျင့်နိုင်မှပြီးတော့စိတ်ကူးလေးနဲ့လည်းအမျိုးမျိုးလုပ်ကြည့်နေမှအတူလဲခိုးတတ်မှဘဘကကျမတို့ဘဘတို့ကာရာတွေအမြင်နဲ့ကျမကကြည့်ပြီးတော့မှမျက်ရည်ဝအောင်ကြည့်ရတယ်ပေါ့နော်ကျမအနေနဲ့မျက်ရည်ဝအောင်ကြည့်ရတဲ့ဒီ music တွေဝင် sign နာနေလို့လည်းနားယူဝအောင်နားထောင်အောင်ကြောင့်မျက်ရည်လည်းဝရတယ်နားယူလည်းဝရတယ် ောက်ထိကျင်လဲနာတယ်ပေါ့ဒါတွေကိုကျမခေါင်းမာတဲ့ခါကျတော့ဒါတွေကိုစွတ်ဖြစ်အောင်လုပ်တာဖြစ်အောင်လုပ်တဲ့တလောက်အဲ့လိုခက်ခက်ခဲခဲနဲ့ရလာခဲ့တဲ့ခါမှာကျမဒါကိုတကယ်ကိုကိုကိုလည်းပုံခုံခုံယူပါရဲ့ရှင
်ဟုတ်ကဲ့အခုဆရာမပြောလို့တချိန်ကဒီတောင်တလုံးရွာမှာမူလာတန်းပြဆရာမဘောကနေပြတ်မှာအစင်းစင်းခုကြိုးပမ်းလာတာဆိုအခုဆိုလို့ရှိရင်တိုင်းကတည်းကအဖြစ်မှာပေါ့နော်ဆရာမလူရဲ့ဒီမန္တယုတ်တိဖွဲ့ခုတော့ဒီမြမရုပ်ဆောင်တပင်းပေါ့နော်ဒီဖြစ်လာပြီဆိုတဲ့ခါကျတော့ဟိုနောက်ဆုံးနေတဲ့ကျမမိကျင်နာကတော့မြမနိုင်ငံမှာပေါ့နော်ယုတ်တိပညာထိမ့်သိမ့်ရေးအတွက်ဘလောက်ရည်ကြီးပါတယ်နောက်ပြီးတော့ဒီယုတ်တိပညာထိမ့်သိမ့်မှုအတွက်ဒီအမျိုးသမီးတွေအနေနဲ့ရောဆရာမလည်းအမျိုးသမီးတူအနေနဲ့ပဲဆောင်ရွက်လာတယ်ဆိုတော့ကျမတို့နောင်လာမယ်ပေါ့နော် music တစ်အမျိုးသမီးတွေအနေနဲ့ရောဘယ်လိုပါဝင်ပြီးတော့
Okay.
ဆက်လိုက်ပြီးတော့ဒီအမှုပညာကိုထိမ့်သိမ်းသွားနိုင်မယ်လို့ဆရာမချင်ပါလိမ့်ရှင်
။ကျမအနေနဲ့ဒုက္ခဒုက္ခတွေနဲ့လူငယ်တွေနှစ်ပေါင်း40 50ကျောင်းတောင်တလုံးရွာအခွဲကြီးရလည်းပဲကျမနေခဲ့ရတဲ့ဖွားပုဖွားနေလို့ကျမတို့ချက်ပြုတ်ကြည့်ခဲ့တဲ့ဖွားကြီးတွေလည်းကြီးဒီကြီးနဲ့နေကြတယ်မတင်းဒီကျမရဲ့အောင်မြင်မှုကိုကျမရဲ့ရွာသွားပြီးရုပ်သိကပြီးခဲ့တဲ့စပီးဟိုပြောဝဲတွေတွားခဲ့တယ်။အဲ့လိုအောင်မြင်မှုလေးနဲ့တခါဒီကျမတို့အခုချိန်မှာတော့နော်ဒီနိုင်ငံတော်ရောပေါ့လေနိုင်ငံတော်အဲ့ဒါဆိုကြည်အပီရင်းနဲ့ music တစ်တည်းသွားပြောတဲ့ရုပ်သေးကကဘာလှဲ့ကရင်းနဲ့လည်းပဲကျမသိလာခဲ့ရတာတစ်ခုကတကယ်ကိုလှုပ်ထိုးရုပ်သေးလက်ထိုးရုပ်သေးအရိပ်ရုပ်သေးကျိုးဆွဲရုပ်သေးဆိုတဲ့လေးမျိုးတည်းမှာကျမတို့မြန်မာကကျိုးဆွဲရုပ်သေးကျိုးဆွဲရုပ်သေးမှာရှင်တူရာတောင်မှကျမတို့မြန်မာရုပ်သေးကဆိုင်းနီးဝိုင်းနီးနဲ့တညာလုံးမိုးလင်းရတာရုပ်သေးကရီပါတော်လားဆိုရင်ခလုံးခွဲပေါ့ရုပ်သေးကငူပါတော့ဆိုလည်းငူအပေါ်မှာပုံနာကနှိမ့်ဆက်တဲ့အခန်းပုံနာနှိမ့်ဆက်တဲ့ဟာဆိုတကယ်ကိုအောက်ကပရိသတ်တွေကတကယ်ကိုလူလို့ထင်ပြီးတော့မှစစ်သားယုတ်ကြီးပဲအောက်ကနေပြောင်းမှုလို့နဲ့စီရီတိုရီနဲ့ပပ်ပစ်ပေါအဲ့လောက်ကြီးရတာအင်မတန်လီးနေတဲ့မြမယုတ်ကြီးကဘာမှ top ဆိုတော့ကျွန်တော်သိလာတယ
်။
နိုင်ငံသားတွေတိတ်ညံ့လို့ရေယုတ်ကြီးလေးမျိုးတွေမှာကဘာယုတ်ကြီးကဘာမှလည်းသူတို့ယုတ်ကြီးတွေကတကယ်ကိုခလီတွေချုပ်ပြင်းမှုတက်တဲ့ရှိတာလေကျွန်တော်တို့တကယ်အဲ့ဒါကိုနိုင်ငံသားတွေအင်မတန်ညံ့လို့ရေကျွန်တော်တို့မန္တလေးကိုလာပြီးတကူတကန်လာပြီးတင်ရတယ်အဲ့လိုမျိုးသူတို့တိတ်ညံ့လို့ရေဆိုတော့ကျွန်မသိလာတဲ့ခါမှာတမလို့ယုတ်ကြီးရဲ့ထင်းနှလောက်မပေါက်ဘူးကျွန်မတို့တော်တော့တော်နေရဆွဲတော့ဆွဲနေပေါ့ဘယ်သူတွေကျမကိုပံ့ပိုးပြီကျမ speaking class ကရှာတဲ့ပတ်စံတွေကကျမဒီရုပ်သေးဖွထုတ်တဲ့ထမကျမအများကြီးပြန်ပြီးဝင်ပါတယ်အဲ့တော့ဘယ်သူတွေအပေးမပေးဘယ်သူတွေမြှောက်စားမြှောက်စားဘယ်သူတွေကထောက်ပံ့မထောက်ပံ့ထောက်ပံ့ကျမပိုက်ဆံနေပဲကျမလုပ်ပါတယ်အဲ့ဒါအကြောင်းမလို့ဒါကိုအဖွဲ့အစည်းနဲ့ဆိုပို့ပြီးတော့ရွေ့မယ်လို့စိတ်ကူးထင်လို့မလို့ကျမမြန်မာနိုင်ငံရုပ်ဆောင်သူပြင်အချင်းကြီးဆိုပြီးမှ2000ပဲပို့ပြီးမှထောင်ခဲ့ပါတယ်နောက်တစ်ခါအဲ့ဒီထောင်ခဲ့တဲ့အတွက်လည်းပဲကျမ speaking class ကတပည့်တွေအားလုံးကလည်းအင်္ဂလိပ်ပြောတဲ့တပည့်တွေညောင်များစွာလည်းနှစ်ပေါင်း30အတွင်းမှာအများကြီးမထုတ်ပြနိုင်ရပါတယ်ကျမတို့အင်္ဂလိပ်ပြောတဲ့နန်းကလည်းပဲလာစင်ဒီ point ပေါ့နော်ရုပ်သေးတင်နန်းဆိုပြီးအယောက်30 40ခေါ်ခေါ်ပြီးတက်တက်ပြီးနေတယ်ပြီးတော့ရုပ်ဆောင်သူပြင်တင်သူကလုပ်တဲ့ workshop တွေထဲမှာဟိုဒီလိုနဲ့အများကြီးမထုတ်ပြီးနိုင်ထားတယ်နောက်တစ်ခါကျမစီကတပည့်တွေအကုန်လုံးတပည့်တော်တော်များများအမျိုးသမီးရောအမျိုးသားရောလူငယ်တွေအကုန်လုံးကျမစီက language ပါရတော့ဒီ educated person တွေကဒီရုပ်သေးကျိုးဆွဲလူညာကိုတက်တဲ့အခါမှာသူတို့ရဲ့စိတ်ကူးစိတ်တန်းတွေပို့ပြီးတော့မှဒီထွန်နိုင်တဲ့စိတ်တွေကသူတို့ပို့ပြီးတော့ပြန်ပွားအောင်ဘယ်လိုလုပ်မလဲဆိုရယ်လုပ်နိုင်တဲ့စိတ်ကြက်တွေနဲ့သူတို့ရဲ့ရရွာတွေမြို့တွေသူတို့နေတဲ့ရွာတွေမှာအဲသူတို့ရပ်ွက်တွေမှာသူတို့ရဲ့ society တွေမှာအကုန်လုံး community တွေမှာဒီရုပ်သေးကိုသူတို့ကကြတယ်ကျမလည်းတက်နေရလူအပ်တာကျမတည်တယ်နေပတ်မှုပြီးနေအဲ့လိုမျိုးတွေကျမတို့လုပ်နေတဲ့အတွက်အခုချိန်မှာတော့ရုပ်သေးရတော့ပြောရမယ်ဆိုရှင်ဟိုဝင် popular ပြန်ဖြစ်နေတယ်လို့ပဲပြောရမှာပေါ့နော်ပြန်ပေါ်တော့ကလေးစာပြီးပွဲတော့ဆိုရှင်အခုတလောကကျမ၃ရက်စလုံးကျမအဲ့ကလေးစာပြီးပွဲတော့ညီမလေးမှာကပြနိုင်တယ်မိနစ်30သာပေါ့နော်ကလေးတွေလည်းလုံးဝဆက်ဆောင်နိုင်တယ်ခုဖြစ်အချင်းလေးတွေနဲ့ထည့်သွားမှာမြို့သမီးတယောက်အနေနဲ့လုပ်တဲ့အတွက်ကျလည်းပိုးပြီးစစ်စစ်တေးကြတယ်လို့ကျမထင်တယ်ပေါ့နော်တပည့်တွေမန်နေဂျာမြို့သမီးကျမတပည့်မတွေလုပ်တယ်ဆိုဘာမှကျမလက်မကြည့်အောင်အဲ့နောက်ဒီမှာကျမတေးတယ်မှာအမျိုးသမီးတွေတူမတွေရောအများကြီးပဲအဲရုပ်သေးသမားခရင်းကိုကသူတို့ကနိုင်လဲဆိုကျမတို့ခန့်ပြီးလက်စာပေးပြီးတော့ညတနာရီလေးကိုပဲလားအနည်းဆုံးအချိန်ကတော့ခရင်းချက်တာနဲ့ကိုပထမလက်စာကို5000လောက်ပြီးကျမအကုန်ခန့်ထားတာဒီတမကိုအများကြီးကျမတလသိန်း30ကျော်လက်စာထုတ်ပေးရတယ်သူတို့အဲ့တော့အမျိုးသမီးကပို့ပြီးတော့စစ်သက်သိကြတာကိုတွေ့ရတယ်ဒီကြောင့်မလို့အမျိုးသမီးတွေဟာကျမတို့အနေနဲ့အများကြီးလိုအပ်ပါတယ်ရုပ်သေးကိုအမှုပညာကိုမျက်လို့စွာနဲ့အခုတော့နိုင်ငံသားကိုကျမတို့မှီခုန်ရတဲ့ဖြစ်နေတယ်လေ
okay.
မြမရဲ့အားကိုလည်းလူချင်းနေအကြအမျိုးသမီးတွေရောပေါ့နော်ပါဝင်ပြောမှနောက်ထပ်ဘုံလုံးဘသူရုပ်သေးတင်နေတဲ့ဆိုကျမတို့ free ပဲရှင်အားလုံးမျိုးသမီးအားလုံးကိုလည်းပဲဖိတ်ခေါ်ပါရစေအဲ့တော့အဲ့လိုမျိုးတွေပေါ့ဟိုကိုမြမရုပ်သေးဟာကျမတို့မြမလူမျိုးတွေဟာအင်မတန်မှကဘာကနှစ်သက်မျက်နှာတန်ဖိုးထားတဲ့ ဒီကဘာယုတ်ဒီတဲ့မှာမြမယုတ်ဒီကတကယ်ကို
အလေးနဲ့ဆုံးအခက်အခဲဆုံးသူတို့တွေကိုနှိုက်ကြွကျွန်တော်တို့ယုတ်ဒီမြတ်နိုးတာသူတို့ပြဿကကိုပြောတာဒါအကောင်းဆုံးအဲ့ဒါကိုကျွန်တော်တို့မြန်မာလူမျိုးတွေမသိတာတန်ဖိုးမထားတာကျွန်တော်ဝန်းနေလို့မဆုံးပါဘူးဆိုတာလေးနဲ့ကျွန်တော်ပြောချင်ပါတယ်တကယ်တော့မြမအနုပညာကိုတန်ဖိုးထားတတ်ဖို့ပေါ့နော်ဟုတ်ပါတယ်ကိုမြမအနုပညာကိုမြမလူမျိုးတွေကမြောက်သားမှတောက်ကြွားမှာပါအခုတော့နိုင်ငံသားတောက်သား
အမျိုးသမီးဦးဆောင်နဲ့ရုပ်သေးလောကအကြောင်းပြောပြထားတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်များခင်ဗျာမိခင်ဆိုတာလူတိုင်းဦးထိတ်ထားတဲ့ပုံကူဖြစ်ပါတယ်အဲ့ဒီညင်မြတဲ့မိခင်တွေကိုအထိမ့်မှတ်ထားဂုံပြူကြတာတွေကလည်းဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံတိုင်းမှာတွေ့နေရပါတယ်လာမယ့်မေလ23ရက်နေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုမှာမိခင်မြတ်တာကိုအထူးအောင်မိတ်ဂုံပြူတဲ့မိခင်များနေ့ဖြစ်ပါတယ်အဲ့ဒီမိခင်များနေ့မှာ VOA တီးချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်အတွက်မြတ်တာတေးလက်ဆောင်တွေနဲ့ဂုံပြူကျင်တယ်ဆိုရင်တော့VOA ရဲ့ Facebook စာမျက်နှာမှာမှတ်ချက်ရေးပြီးတေးလက်ဆောင်တောင်းနိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးဖို့တောင်းဆိုနိုင်ပါတယ်။ကိုတေးတခြင်းလက်ဆောင်တောင်းပေးခြင်းနဲ့မိခင်ဒါမှမဟုတ်မိခင်လိုချစ်ခင်ရသူတွေရဲ့နာမည်နေရက်တွေကိုထည့်ပေးဖို့မမေ့ကြပါနဲ့ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။မေဂန်တန်ကတောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လင်းနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ဖြစ်ပါတယ်အမေရိကန်ကွန်ဂရက်စာကြီးတိုက်တည်ထောင်လာတာ218နှစ်ပြည့်သွားတဲ့အကြောင်းနဲ့အထူးသဖြင့်ဒုက္ခသည်တွေစုံစည်းလေးရှိတဲ့ကော်ဖီဆိုင်နဲ့ကော်ဖီလုပ်ငန်းအကြောင်းတွေကိုဒီတစ်ပတ်မှာကိုအောင်ကစူးစီးတင်ပြထားပါတယ်
ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးတိုက်ရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြီးတိုက်အကြောင်းဆက်လက်တင်ပြပေးပါမယ်ကွန်ဂရက်စာကြီးတိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စာကြီးလိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြီးလိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြီးလိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြီးလိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ရည်ပေါင်းများစွာပြပြနိုင်ပါရယ်မစ္စတာစပက်ဖို့ဆိုတဲ့စာကြီးလိုက်ဝန်ထမ်းဟောင်းတစ်ယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြီးလိုက်ဇင်းညာလန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါရယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူချင်းနဲ့အစင်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်မိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြီးတိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြီးတိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်။
Green ribbon means that it's an original.
ဖျက်ဆီးနေတက်ထားတာကတကယ်မူရင်းစာအုပ်တွဲတွေပါ။တချို့နေရာတွေမှာတခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှားနေတုံးဆိုတဲ့သဘောပါ
။ကွန်ဂရက်စာကြီးတိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေ၊တယ်လီဖုန်းလမ်းညွန်တွေ၊ကဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မြန်မာပြည်နယ်အတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြီးတိုက်မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်
။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အများရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နည်းပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာအမေရိကန်ပြည်အောင်စုဟာတစ်ကမ္ဘာလုံးကရွှေပြောင်းအခြေချနေထိုင်ကြသူတွေရဲ့နိုင်ငံကြီးဖြစ်တယ်လို့နောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေရဲ့ဘဝအဆင်ပြေချောမွေ့ဖို့အတွက်လဲနီလန်ပေါင်းစုံသုံးပြီးအကူအညီပေးနေကြပါတယ်။အမေရိကန်ပြည်အောင်စုကိုရွှေပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်ဖို့အတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါ။ဘသူကမဆိုနူးနူးထွေးထွေးကြွဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လက်သူခစ်တီမော်ရီကပြောပါတယ
်။ I think people want to reach out to each other and if
သူတွေတူနဲ့တူဆုံပြင်ကြတယ်လို့ထင်ပါတယ်လုံခြုံပေးကင်းတဲ့နေရာလည်းရှိမယ်အရသာလည်းကောင်းအနံ့လည်းကောင်းတက်တောင်တက်တာလည်းရှိမယ်ဆိုရင်လူတွေလာကြမှာပါဒါကြောင့်ခုဆိုရင်ယဉ်ကျေးမှုနောက်ခံမတူကြတဲ့ဘာသာပေါင်းစုံနိုင်ငံပေါင်းစုံကလူတွေလာကြပါတယ်အခုလိုမြေတားအစီအမံနဲ့ကြိုဆိုတာကြောင့်အားလုံးကအလားတူတောင်းပြန်ကြတာကိုတွေ့ရပါတယ
်အနီးရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စိတ်ကူးတက်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်ကလပ်စတမ်မျိုးကမတူခြားနာတဲ့အထွေအကြုံညင်ကျေးမှုတစ်တွေ့အကြောင်းသိခွင့်ရတာဟာအခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့မော်ရီကဆိုပါတယ
် I've learned so much
တခြားညင်ကျေးမှုတွေတော်တော်များများအကြောင်းလဲလေ့လာခွင့်ရပြီးအလကိုစီရှိကြတာကိုလည်းတွေ့ရပါတယ်သူတို့ကိုတီးခြားထားပြီးတော့ခက်စိမ့်စိမ့်နေမယ်ဆိုရင်တော့သူတို့အကြောင်းသိနိုင်ဖို့အခွင့်အရေးလက်လွတ်ရမှာပ
ါစီးရီးယားကနေရောက်လာပြီး2လအကြာ2015ခုနှစ်ကတည်းကအာမက်အဇူခနီဟာဒုက္ခတဲ့ကော်ဖီဆိုင်မှာအလုပ်လုပ်လာတာပါ
I went through the program which
လောက်ကိုင်တင်းနှန်းကြောင်းကတစ်စင်းဒီကိုရောက်လာတာပါတင်းနှန်းမှာပြောင်းလဲစရာအတွေ့အကြုံတွေအများကြီးရပြီးဒီကစနစ်ကိုလည်းတင်ကြရပါတယ်အဲ့ဒီနောက်တစ်နှစ်ကြာမှာတော့ဒီမှာအလုပ်လုပ်ပြီးအတွေ့အကြုံတချို့ကိုလည်းပြန်ဝေမျှပေးပါတယ
်တခြားသူတွေကလည်းအခုလိုကူညီရတဲ့အတွက်ကိုကိုကိုယုံကြည်မှုပိုရှိလာတယ်လို့ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကလာရောက်သူလီယန်ရှွန်ဘနာကပြောပါတယ
် I'm very glad so that I can try myself
ဒီနေ့ကမှဒုက္ခသည်တယောက်အနေနဲ့စူးစမ်းခွင့်ရတာရန်ဝန်တော့ပါတယ်။ခြားဒုက္ခသည်တွေရဲ့လုပ်ငန်းအတွေ့အကြုံတူးတက်အောင်နဲ့ဘာသာစကားတူးတက်လာအောင်ကူညီပေးရတာကိုလည်းဝမ်းသာပါတယ်
။ဘာသာစကားပေါင်း60ကျော်ပြောဆိုသုံးချက်ပြီးလူမျိုးပေါင်း148မျိုးနေထိုင်တဲ့ Clarkston မြို့မှာဆိုရင်ဒုက္ခသည်ကော်ဖီဆိုင်ဟာအရေးပါတဲ့ဆုံရက်တစ်ခုဖြစ်လာပြီးကဘာတော်ကလူမျိုးပေါင်းစုံအလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာ။မနက်ခင်းကော်ဖီတစ်ခွက်တောက်ပြီးနေ့သစ်ကိုစရတာဟာကော်ဖီကြိုင်နှင်းသက်သူတွေအတွက်တော့ဘဝရဲ့အစိတ်ပိုင်းတစ်ခုလို့တော့ဆိုရမှာပါ။ဆူဒန်နိုင်ငံမှာငယ်စဉ်အရွယ်ကမိဘတွေနဲ့တကွဲတပြားဖြစ်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံသားဖြစ်နေတဲ့မန်ယန်ခါဟာလဲကော်ဖီထုတ်ပိုးရောင်းချပြီးဒုက္ခသည်တွေရဲ့အနာဂတ်ပိုတောက်ပလာဖို့ကြိုးစားခြင်းနေသူပါ
။ 734 is a geographical
934ဆိုတာအီသီယိုးပီးယားကဒုက္ခသည်2သိန်းခွဲလောက်နေထိုင်တဲ့စခန်းရဲ့တီနေရာအညွှန်းဖြစ်ပါတယ်။နေ့စဉ်နေ့တိုင်းသူတို့တွေရင်ဆိုင်ရတဲ့ဒုက္ခတွေကိုကျွန်တော်နားလည်ပါတယ်။
တောင်ဆူရန်နဲ့နယ်စပ်ချင်းကလေးရဲ့အီသီယိုးပီးယားနိုင်ငံဂမ်ဘဲလာဒေသကဒုက္ခသည်စခန်းမှာခါဟာ73နှစ်ကြာနေခဲ့တာပါ။ဆူဒန်နိုင်ငံကပြည်တွင်းစစ်ကြောင်းအသက်3နှစ်အရွယ်မှာသူဟာမိဘနဲ့ကွဲကွာခဲ့ပြီးတခြားကလေးငယ်2000လောက်နဲ့အတူ Lost Boys လို့ခေါ်ကြတဲ့နေရက်ဆွန့်ခွာပြီးမိတကွဲဖတကွဲဖြစ်ခဲ့ရသူတူဦးဖြစ်လာပါတယ်
။ When I was 3 years old my
billet 3နှစ်လောက်ရွယ်မှာကျွန်တော်ရွာတိုက်ခိုက်ခံရပါတယ်။ရောက်ဆူဒန်ဆိုးရွားကရွာကိုမိရှို့ခဲ့ပါတယ်။ရွာမိလောင်တော့ကျွန်တော်တို့ကလေးတွေလည်းမိဘတွေလည်းကွဲပြီးတနေရာစီရောက်ကုန်ပါတယ်။အဲ့နောက်အီသီယိုးပီးယားကိုရောက်ပြီးဒုက္ခတွေဖြစ်လာတာပါ။လက်တလျှောက်မှာတော့ကလေးတွေတော်တော်များများတိတ်ဆုံးကုန်ပါတယ်။
မိုင်းတစ်ထောင်နီးပါးလမ်းလျှောက်ပြီးဒုက္ခသည်စခန်းမှာနေရတဲ့ခြောက်ခြားပွေအတွေ့အကြုံကိုခါကအခုလိုပြောပြပါရယ
် You feel every day
အဲ့ဒီမှာနေရင်သေသွားနိုင်တာကြောင့်နေတိုင်းစိုးရင်ကြောက်လန့်နေရပါတယ်စားတော့အလုံးလောက်မရှိလို့စားလောင်မွတ်သိပ်ပြီးတော့လဲကလေးတွေတေကုန်ကြသလိုဝမ်းယောဂအပြင်တခြားယောဂတွေကြောင့်လည်းတေရပါတယ်တချို့ကလေးတွေလည်းနေရာအတီတကျနဲ့နေဖို့ဒုက္ခသည်စခန်းကထွက်ပြေးကြပြီးလမ်းမှာတေဆုံးကြရတယ်လည်းရှိပါတယ်
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်အောင်စုကိုဒုက္ခသည်အဖြစ်နဲ့တကူတဲလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းမှာရုန်းကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ဗာဂျီးနီးယားပြည်နယ် Rich မွန်မျိုးကကောလိပ်မှာနိုင်ငံတကာဥပဒေပညာရပ်ကိုတင်ကြားနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခသည်တွေကိုကူညီရေးအစီအစဉ်စတင်ခဲ့ပါတယ်
။ We want to focus on aid free.meaning
ဒုက္ခသည်တွေအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်နိုင်ဖို့ကျွန်တော်တို့အဓိကထားလှုပ်ဆောင်နေပါတယ်။ဒါကြောင့်မြစ်တွေထဲသွား ငါဖန်နိုင်အောင်ငါဖန်ပိုက်ကိုလည်းဝယ်ပေးပါရယ်ချန်ဆိုင်နိုင်အောင်ဖန်တီးပေးရယ်ဆိုရင်လဲသူတို့ဘာသာစိုက်ပျိုးစားတောက်နိုင်ပါရယ်
ဒုက္ခသည်ကလေးတွေရဲ့ပညာရေးအတွက်ကူညီခြင်းကြရဲဆိုရင်တော့ရမုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေးကော်ဖီခွက်ငါးဖန်ပိုက်ဘောဘင်စတာတွေကိုလည်းဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာ
ကိုအောင်ရဲ့သုဒ္ဓဆိုရင်အမေရိကန်တခွင်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါကင်မျိုးသက်ကအစီအစဉ်တင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကတားဟင်းလင်းတင်တဲ့ကိုကြည့်ရင်ကဘာနဲ့ဝေးတဲ့နေရာမှာရှိတဲ့ကျယ်ရီဂျူရီကိုမျက်စိနဲ့ရေးရေးမြင်နိုင်ပါလေ။ဒါပေမဲ့ကဘာနဲ့တိတ်ပြီးမဝေးလာတဲ့ကဘာပတ်လမ်းနဲ့ရှိတဲ့လူတွေပြစ်တင်ထားတဲ့အမှိုက်တွေကိုတော့သတိထားမိကြမှာမဟုတ်ပါဘူး။အာကာသထဲမှာအမှိုက်ဖြစ်နေသွားပြီးစုပုံနေတဲ့စွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကို NASA အာကာသစူးစမ်းရေးဌာနကဒေါက်တာပရိသာတင်ကပြောပြပေးမှာပါ။အမှိုက်ဖြစ်လာတဲ့အဆင့်ပြပစ္စည်းတွေအာကာသထဲကိုဘယ်လိုရောက်လာလဲဆိုတာကစပြီးကြည့်ရအောင်ပ
ါ1950ခုနှစ်လွန်ခဲ့တဲ့အနှစ်60ရဲ့ရုရှားကနေပဲပထမဦးဆုံးအောင်မြင်စွာဒီ Sputnik ဆိုတဲ့ဂျူတူကိုပြစ်တင်ခဲ့တဲ့အချိန်ကစပြီးပါနော်အခုချိန်မှာကမ္ဘာပေါ်မှာနိုင်ငံပေါင်း40ကျော်ကတင်ထားတဲ့ဂျူတူတွေအလုံးပေါင်း5000လောက်ရှိပါတယ်2013ခုနှစ်မှန်ကျက်အရဆိုလို့ရှိရင်5000လောက်ရှိတဲ့အထက်ကနေပြီးတော့3500 3600လောက်ဟာကမ္ဘာကိုပတ်နေသေးပါပဲဒါပေမဲ့1000ကျော်လောက်ကပဲတကယ်တမ်းအလုံးလုံးနေတဲ့ဂျူတူတွေဖြစ်ပါတယ်ကျန်တဲ့2500လောက်ကဟိုဘက်ထရီအားကုန်သွားတာဆက်ချွေရင်းသွားတာဆိုပြီးတော့မှတုံးလို့မရတဲ့ဂျူတူတွေပါပါတယ်ဂျူတူတွေမကပါဘူးတင်ထားတဲ့ဟာအာကာသတုတေသနလေးလာရေးကိရိယာလေးပါတယ်ဥမာအပြင် Hubble အာကာသမှန်ပြောင်းပေါ့နောက်အင်္ဂါဂျူတို့ဘာလို့လွတ်တင်ထားတဲ့အင်္ဂါဂျူပတ်လန်းတဲ့ဂျူတူတွေလည်းပါတယ်ဒါတွေအကုန်လုံးကအာကာသလာရောက်နေတဲ့အလုံးလုံးနေတာအလုံးမလုံးတဲ့တိတ်ပံပစ္စည်းတွေပါအဲ့ထဲမှာတုံးလို့မရတဲ့ပစ္စည်းတွေပြက်သွားတဲ့ပစ္စည်းအပိုင်းအစတွေအာကာသထဲကိုလွတ်တင်လိုက်တဲ့ဂျူတူနောက်ဆုံး stage final stage ကပစ္စည်းတွေအဲ့ဒါဂျူတူရဲ့ပစ္စည်းတွေနောက်ပြီးတော့ဂျူတူရဲ့အပိုင်းအစတွေအာကာသလေးလာစူဇန်ရေသူတေသနဥမာအချင်းအပြည့်ဆိုင်ရာအာကာသစခန်းဆိုပါဆို International Space Station အဲ့ဒါတွေကမတုံးတော့တဲ့ပစ္စည်းတွေပုံစံတဲ့ပစ္စည်းတွေလည်းအာကာသတွေကိုသူတို့ပြစ်ထုတ်လိုက်ပဲအဲ့ဒါတွေကအများများလာပါပြီ
အာကာသထဲမှာအမှိုက်ပမာဏကဘယ်လောက်ရှိနေပါသလဲ
အခုလောလောဆယ်လက်တီးစုပ်ပမာဏလောက်ရှိတဲ့ကဘာကနေပြီးတော့ဆလန်းပြီးတော့မှန်ပြောင်းနေတဲ့တေချာ track လုပ်ပြီးတော့တေချာလိုက်ပြီးတော့သူတို့သွားတဲ့လမ်းကြောင်းတွေလိုက်ကြည့်လို့ရတာလက်တီးစုပ်ပမာဏတွေကြီးတဲ့ဟာတဲ့1000 2000လောက်ရှိတယ်ဒါတွေကိုကဘာအပေါ်မှာရှိတဲ့နိုင်ငံတော်တော်များများကနေလိုက်ပြီးတော့သူတို့ဒီအမှိုက်သွားလမ်းကြောင်းတွေလိုက်ပြီးတော့ track လုပ်နေပါတယ်ကြည့်နေပါတယ်တူးတဲ့တေးတဲ့ဒီလက်တီးစုပ်တဲ့တေးတဲ့တလက်မလက်မဝဲလောက်ကနေပြီးတော့လက်တီးစုပ်မရှိချီလောက်စွန့်ပစ်ပစ္စည်းအလေးအလွန့်အမှိုက်တရားအလုံးပေါင်း9သိန်းမကရှိရလို့ဖတ်မှန်းထားပါတယ
်ဒီအာကာသထဲကအမှိုက်တွေအန်ဒီကတိတ်မသေးလာပါဘူ
းခက်တာကသူကဒီတိုင်းနေနေတာမဟုတ်ဘူးသူတို့ကကဘာပတ်လမ်းကြောင်းထဲမှာပတ်နေတဲ့အတွက်ကဘာအထက်မိုင်200နဲ့မိုင်500ကြားလောက်မှာပတ်နေတဲ့ဟာမှာသူ့ရဲ့အချိန်ကတနာယူမိုင်18000လုံးနဲ့လေပတ်နေပါတယ်အဲ့တော့တစ်ချိန်ကြာလို့ရှိရင်တော့ကဘာဆွဲအားနဲ့တပြေးတည်းကဘာလေးထုတည်းရဲ့မိုင်200အောက်ကိုရောက်လာတာနဲ့သူကကဘာကိုပတ်ပြီးပြန်အကြမှာတော်တော်များများကဘာလေးထုတည်းကမြူမုံလေးနဲ့တိုက်ပြီးတော့မိလောင်ပြီးပြည့်ကြသွားပါတယ်ဒါပြီးပင်အားလုံးလောင်ကျွမ်းမသွားဘဲနဲ့ကဘာကိုပြန်ကြလာတဲ့အပိုင်းအစတွေလည်းရှိပါတယ်အဲ့တော့ပြန်ကြလာတဲ့အပိုင်းအစတွေကဒူးတယ်ကြီးပြီးအချိန်ကြီးမှစွာနဲ့အောက်ကိုပြည့်ကြတဲ့အတွက်ကမ္ဘာမှာရှိတဲ့လူသားတွေနေတဲ့နေထိုင်ရာပတ်ဝန်းကျင်တွေမှာဆိုလို့ရှိရင်အသက် OAC စိတ်အန္တရာယ်တွေအများကြီးရှိပါတယ်။ရှိလဲရှိခဲ့ပါတယ်ရှိလဲရှိအောင်ပါပါ
။လွတ်တင်ထားတဲ့ပစ္စည်းတွေအာကာသထဲမှာပဲပျက်စီးနိုင်တယ်လို့နောက်ထပ်ထပ်ပြီးလွတ်တင်စရာနေရာမရှိတဲ့ပြဿနာကိုကြုံရနိုင်ပါတယ်
။လွတ်တင်ထားတဲ့ဒီလက်ပတ်အလုံးလုံးနဲ့ဂျူတူတွေတိတ်ပံပစ္စည်းတွေကတစ်ခုနဲ့တစ်ခုတိုက်မိတာဒါမှမဟုတ်လို့ရှိရင်အရင်အလေအလွဲ့အနေနဲ့အခုလေပတ်နေတဲ့ဂျူတူတွေတိတ်ပံကရိယာတုံးနေတဲ့ဆက်ပစ္စည်းနဲ့တိုက်မိတဲ့အခါကြလို့ရှိရင်ဒီတုံးနေတဲ့ပစ္စည်းတွေကပြတ်သွားပါတယ်ဥပမာအားဖြင့်လွန်ခဲ့တဲ့15နှစ်လောက်က
about Agatha Susan Leila in Mambiawa, two man, Chainsara, Luele, Kababo, Bianu Labare, Kababo Yaki, Kilate, Hajaro, the Hubble Telescope, the awaiting Mambiango, a logo put Sula Biari, a Sula Biari, a penny, a pound, a two yard. อาจารย์เลยสรุปเช่นไอ้อากาตะเรโกย่องนี่เลยคุณน่ะจูดูดิเสร็จปิสิดิอปัยสาริอ่ะนี่ไอ้ไฉนเนี่ยต่ายหนีไปเป็ดลงอ่ะแล้วตะไฉนจ้าลงเช่นอากาตะสุจันเลลาบุตรกุจูดูดิก็แล้วละติเนอุ้มมาเว้ยโหลีวะตาเลลาเยด้วยก็ตอละกองใต้ปันปัญญาเลลาเยด้วยก็ละกองอากาตะเลลาเยด้วยก็ละกองดามาหมดเส้นหมู่และหมู่นี้ปัญญาโตเต็ดหมู่ด้วยแล้วสรุปเช่นอากาตะเรมาเสร็จลงเลยท่องจ้าอุ้มมาวะจ้าเปญနိုင်ငံတိုင်းနိုင်ငံတိုင်းอ ဒီတိုင်းပဲထားလို့မရတော့ဘူးနောက်ထပ်လွတ်တင်စရာနေရာလည်းမရှိတော့ဘူးအောက်ကိုပြန်ကြလင်လေလူတွေကိုဒုက္ခရောက်မယ်ဆိုတာကိုနိုင်ငံတော်တော်များများအယံကိုစဉ်းစားလာကြပါပြီအခုတော့ဒီအာကာသအမှိုက်တွေကိုရှင်းလင်းဖို့အတွက်ကြိုးစားနေပါပြီဒီအာကာသအမှိုက်တဲ့ပစ္စည်းတွေကိုဘယ်နည်းဘယ်ပုံနဲ့အာကာသရဲ့မှာပဲရှင်းလင်းပြီးထုတ်ပြန်လဲ ကျိုးတို့အဟံအပစ္စည်းတွေကိုကမ္ဘာလေတုတွေကိုစိတ်ချတဲ့နေရာကိုပြန်ဆွဲလာပြီးတော့မီးလောင်ပြီးပြက်ကျသွားတဲ့အထိစိတ်ချတဲ့နေရာကိုရောက်တဲ့အထိဘယ်လိုဆွဲချလာမလဲဆိုတဲ့နည်းတွေကိုအများကြီးအသုံးပြုနေကြပါတယ်ဒီပစ္စည်းတွေကိုဘယ်နည်းနဲ့ဖယ်မလဲဆိုတဲ့ဟာကိုစပြီးတော့သူဒေသနာလုပ်တာကြပါပြီ25နှစ်မကတော့ဘူးအဲ့ဒီထဲမှာ American နိုင်ငံက University of Colorado ကပေါ့အီလက်ထရွန်ဂန်လို့ခေါ်ပါတယ်သူကဒီအီလက်ထရွန်နင်းအားပေါင်းများများစွာနဲ့ပြက်နေတဲ့ဂျိုတူတွေအစိတ်ပိုင်းတွေကိုသူကလှမ်းပြီးတော့ပြက်လိုက်ပြီးတော့အဲ့ဒီနေရာကနေပြီးတော့မှသူအရှိန်နဲ့အောက်ကိုပြန်ထိုးကျသွားအောင်ဖြုတ်တဲ့နည်းကိုသူတို့အခုစဉ်းစားနေပါတယ်
European Space Agency ကလည်းဒုတဲ့တိုက်ကြီးတဲ့ဂျိုတူအဟောင်းတွေကိုသူတို့အလှမ်းပြီးတော့ထိုင်းယူပြီးကမ္ဘာလေတုမိုင်200လေးပါးလောက်ဆွဲယူလာပြီးမီးလောင်ပြီးပြက်ကျသွားအောင်လုပ်တဲ့နည်း 2021年嘛，三三嘛，批发的。这帮阿卡达疫情期间，啥嘞？的，Electro-Dynamic呢？但来习惯呢，牛逼，哎，单的队伍要用说，原来比的卡加罗嘛，说差来呢，不咯？再就加罗嘞，就都阿行里每年拖来呢，那就都的骨干里都拦江，慢的尼亚，所以就话比别西方，老的尼。
နောက်တနည်းပိုက်ကွန်ကြီးတွေနဲ့မိုင်90တရာလောက်ရှိတဲ့ပိုက်ကွန်ကြီးတွေနဲ့တည်သွားပြီးတနည်းကြတော့မှာကမ္ဘာပတ်လမ်းကြောင်းတွေမီးလောင်ပြီးပျက်စီးသွားတဲ့အထိရောက်သွားဖို့အတွက်သူတို့ကြိုးစားနေကြပါတယ်။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်။တော်ကင်မျိုးသက်တင်ဆက်
ွင့်ပေးနေတာမို့စောင့်မျှော်ရှုစားနေပါတယ်။ကုရောသတင်းအချင်းချုပ်ကိုကုဇော်ဝင်းလှန်ကတစ်လက်ပြောပြပေးပါအောင်ဗျာ
။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုပြင်ဆင်မှုတွေတိုးတက်လာနေတဲ့အပေါ်တရုတ်နိုင်ငံကဝမ်တာချိုးဆိုကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလကောင်းနေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပြောပါလိမ့်။အလားတူပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိတဲ့အကြောင်းဒီကနေ့ပဲသတင်းတော်တွေကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစွာရာရှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အလားတူပဲဝန်ကြီးစွာရာရှာတမရကာဝေးဦးစီးချုပ်အဖွဲ့ချုပ်မူဂျီမင်းအွန်လိုင်းနဲ့လည်းဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဟာမြန်မာနိုင်ငံလို့ရာဘစိတ်ကြွဆေးပြားဆက်တန်းနဲ့တရုတ်ဒစိတ်တက်လက်ဖက်ချောက်တို့တွေထဲမှာဖွဲ့ပြီးထည့်လာတဲ့ခရစ်စတမက်စိတ်ကြွဆေးတန်တဝက်နိဘကိုဘန်ကောက်မြို့ကကားတန်းတစ်ခုထဲမှာဖမ်းဆီးမိလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒေါ်လာ45သန်းနိဘတာမှုရှိတဲ့မွေးရည်ဆေးတွေကိုထိုင်းနိုင်ငံရဲ့မွေးရည်ဆေးဝါလမ်းကြောင်းဖြစ်တဲ့ထိုင်းနိုင်ငံလယ်ပိုင်းအယူဒီယာကိုဖျက်ပြီးဘန်ကောက်မြို့ကတစ်ဆင့်မလေးရှားနိုင်ငံတောင်ပိုင်းကိုတင်ပို့ချိန်မှာဖမ်းဆီးရမိလိုက်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်တဲ့မဟာတရားမိုဟာမက်ကရွေးကောက်ပွဲကာလအတွင်းသူပေးထားခဲ့တဲ့ဂတိအတိုင်းအတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်လူငယ်ချမ်းသာကွင်းရအောင်ဆောင်ရွက်သွားဖို့အစဉ်သင့်ရှိတဲ့အကြောင်းဒီကနေ့ပဲပြောကြားလိုက်ပါတယ်။မစ္စတာမဟာတရားဟာဝန်ကြီးချုပ်တဲ့အဖြစ်နဲ့မနေ့၁၀ရက်နေ့ကကြံသစ်စာချင်းဆိုခဲ့ပါတယ်။
ဂ ကျေးဇူးပါခင်ဗျာတရင်ချင်းတို့ကိုကိုဇော်ဝင်းလိုင်ကြောက်ပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line millimeter 24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပါတော်တော်စီနေအားလုံးတော့ကကင်းဝေးပြီးကြော်ရှင်ပွဲရအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome to the